ရှင်းလင်းပွဲအခမ်းအနားကိုမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌစီမံကိန်းနဲ့ဗန္ဓာယီဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနဲ့ပြည်내အစိုးရအဖွဲ့တို့ဦးဆောင်ပြုလုပ်ခဲ့တာဖြစ်ပါတယ်။ပြည်ရင်းပြည်ပနဲ့ဒေသတွင်းကကုမ္ပဏီတွေစီးပွားရေးလုပ်ငန်းရှင်တွေကိုဖိတ်ခေါ်ပြီးဒီကနေ့ရှင်းလင်းပွဲကျင်းပပြုလုပ်ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာဖွံ့ဖြိုးတိုးတက်ရေးအတွက်နီးလန်းမှန်မှန်နဲ့ကြိုးပမ်းမယ်ဆိုရင်လက်ငင်းအောင်မြင်မှုရလာမှာဖြစ်တယ်လို့စီမံကိန်းနဲ့ဗန္ဓာယီဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကပြောပါတယ်။
ကျွန်တော်ရခိုင်ပြည်နယ်ရဲ့ပထဝီလေထရာသီဥတုဖြစ်တည်နေတဲ့အခြေအနေတွေကအင်မတန်ဆွမ်းမကားရှိတဲ့အနေထားတည်းရရှိတဲ့ထားကိုကျွန်တော်တို့ကစဉ်းစားဆုံးဖြတ်ချက်မှန်မှန်နီလမ်းမှန်မှန်ဆောင်းလုံငန်းစနစ်မှန်မှန်နဲ့ကျွန်တော်တို့ဆောင်းကြမယ်ဆိုသိကြတာကတော့ဘလွမ်းမတည်ကျွန်တော်တို့အောင်မှုရဒီအောင်မှုရဖို့အတွက်ကျွန်တော်တို့ဒီကနေ့စူးစီးပြီးတော့ဆွေးနွေးကြဖို့ဖြစ်ပါ
လုပ်ငန်းရှင်တွေအနေနဲ့ကောင်းမွန်တဲ့အနာဂတ်အတွက်ညီညီညွတ်ညွတ်နဲ့ပူးပေါင်းဆောင်ရွက်ဖို့လည်းပြည်အောင်စုဝင်ကြီးဦးကျော်ဝင်းကတိုက်တွန်းခဲ့ပါတယ်။ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ရှိနေတဲ့သဘာဝတရားစာရကိုပဲထာဝရမှီခိုနေလို့မရပဲစွမ်းအရင်းအမြစ်တွေနဲ့စူးစမ်းဆောင်ရွက်ဖို့လိုတယ်လို့ပြည်နယ်ဝန်ကြီးချုပ်ဦးညီပူးကပြောပါတယ်။ရခိုင်ပြည်နယ်မှာအရင်ကပြည်တွင်းပြည်ပကရင်းနှီးမြှုပ်နှံမှုပေါင်း20လောက်ရှိနေပြီးနောက်ထပ်ရင်းနှီးမြှုပ်နှံမှုတွေထပ်မံပေါ်ပေါက်လာဖို့မျှော်လင့်ကြောင်းလည်းဝန်ကြီးချုပ်ဦးညီပူးကပြောပါတယ်။ပြည်နယ်အစိုးရကလက်ရှိအချိန်မှာပုံနှကျွန်းစက်မှုစုံကိုအကောင့်ထဲပေါ်နေပြီဖြစ်တယ်လို့ကြောက်ဖြူအထူးစည်းဝါးရေးစုံကိုလည်းဦးစားပေးအနေနဲ့အကောင့်ထဲပေါ်နိုင်အောင်ကြိုးပမ်းသွားမယ်လို့ဝန်ကြီးချုပ်ဦးညီပူကပြောပါတယ
်အလုပ်တည်တဲ့အချိန်ကျွန်တော်ပြည်နယ်ရဲ့ကြီးမားတဲ့လုပ်ငန်းတရအနေနဲ့ပဲကြောက်ဖြူအစည်းအဝေးလုပ်ငန်းငါလေးပဲကျွန်တော်တို့မကြခင်မှာအကောင့်ထဲပေါ်လာလိမ့်မယ်လို့ကျွန်တော်ဒီတိုင်းပဲယုံကြည်ပါတယ်ဒါကိုလေကျွန်တော်တို့အဓိကဦးစားပေးပြီးတော့ကျွန်တော်တို့ဒီနယ်ကိုထိုးတဲ့ပုံစံဆက်သွားမှာဖြစ်ပါတယ်အခြားကျွန်တော်တို့ဒီဟိုတယ်ဆုံးလုပ်ငန်းတွေအခြားကျွန်တော်တို့ပုံသွေးရေးဆုံးလုပ်ငန်းတွေဒါတွေလည်းပဲကျွန်တော်တို့ရှိမှာရှိပါတယ်ဒါတွေအားလုံးဒီနေ့တက်ရောက်လာတဲ့အတွေ့အကြုံပါအဲ့တော့ဒါတွေကိုကျွန်တော်တို့အများဆုံးအကောင့်ထဲပေါ်ပြီးဆောင်ဆိုတော့ကျွန်တော်တို့ဒီနေ့ပုံသွေးတို့ကိုဆက်ရောက်ဘာလို့ဘယ်နည်းပြောတယ်လို့ပဲအများဆုံးအောင်မြင်ပါမယ်လို့ကျွန်တော်ဒီနေ့ယုံကြည်ပါတယ
်ရခိုင်ပြည်နယ်ရေရှည်ဖွံ့ဖြိုးရေးအတွက်စီမံချက်တစ်ခုကိုပြည်အောင်စုအစိုးရထံတင်မြှားထားပြီးအဲ့ဒီစီမံချက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်လန်းစုကြည်ကအကောင့်ထဲပေါ်မယ်လို့ပြောဆိုထားကြောင်းသိရပါဗျ။ရခိုင်ပြည်နယ်မှာအစိုးရကယာထားတဲ့စီးပွားရေးဇုန်ဟိုတယ်ဇုန်တွေနဲ့ပတ်သက်ပြီးတော့လဲရခိုင်ပြည်နယ်အစိုးရအဖွဲ့ဗန္ဓာယီအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းကလုပ်ငန်းရှင်တွေကိုရှင်းလင်းခဲ့ပါဗျ။အဲ့လိုရှင်းလင်းရမှာမြို့နယ်လိုက်စိုက်ပျိုးရေးမွေးမြူရေးရေလုပ်ငန်းတွေနဲ့ဟိုတယ်ဇုန်လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံနိုင်တဲ့အခြေအနေတွေကိုအဓိကထားရှင်းလင်းခဲ့တာဖြစ်ပါတယ်။မောင်နှမမျိုးနယ်မှာအကောင့်တွေပေါ်မဲ့ကညင်တော်စီးပွားရေးဇုန်ကိုပုဂ္ဂလိကကို35ရာခိုင်နှုန်းထိပေးပြီးစတင်အကောင့်တွေပေါ်မယ်လို့ပြည်내ဝင်ကြီးဦးကျော်အေးသိန်းကပြောပါတယ
်။ပိုင်ဆိုင်မှုအနေထားကတော့ကျွန်တော်တို့ဒီစိုးရွားက68ရာခိုင်နှုန်းပုဂ္ဂလိက365ရာခိုင်နှုန်းပုဂ္ဂလိက35ရာခိုင်နှုန်းနဲ့ကျွန်တော်တို့လက်ရှိမှာတော့ဒီပုဂ္ဂလိကလုံခဲ့ချိန်များလေးလုံနိုင်အောင်ဒီဘက်ကလေးကျွန်တော်တို့ကစိုးရွားကြီးပဲအကုန်လုံးလုပ်လိုက်ရင်တော့ဦးနာပုဂ္ဂလိကတွေကဦးနာရှိမဖြစ်တဲ့အခါမှာရင်းရှိထိတ်သိမ့်မှုဘက်မှလည်းကျွန်တော်တို့ကဟိုအားနည်းနိုင်တာဖြစ်တော့တယ်ပုဂ္ဂလိကနဲ့စိုးရွားနဲ့ပေါင်းတဲ့စနစ်ပေါ့ PPP စနစ်နဲ့ဒီလုပ်ငန်းကိုစသည်အကောင့်တွေခေါ်တာပါလုပ်ငန်းအောင်မြင်လာရင်တော့ကျွန်တော်တို့ကစိုးရွားရဲ့ရှယ်ယာတွေကိုတစ်ပြေးပြေးထုတ်လုပ်ပြီးတော့မှရှင်းချပြီးတော့မှပုဂ္ဂလိကဟိုရှယ်ယာတိုးပြီးတော့ဒီလုပ်ငန်းကြီးတစ်ခုလုံးကိုကျွန်တော်တို့ပုဂ္ဂလိကပဲတစ်ခုလုံးကိုကြောင်းနေတော့ဖို့အတွက်လည်းကျွန်တော်တို့ရေမှန်းပြီးထားရှိတဲ့အကြောင်းရှင်းလင်းတင်ပြလိုပါတယ်
ကမ္ဘာပြန်စစ်တမ်းတွေအရရခိုင်ပြည်နယ်ဟာအစင်းရဲဆုံးပြည်နယ်တစ်ခုအဖြစ်ရပ်တည်နေပြီးနေရက်စွန့်ခွာအလုပ်လုပ်ကိုင်မှုတွေများနေတယ်လို့ဆိုပါတယ်ဒီအခြေအနေတွေကိုဖြေရှင်းနိုင်ဖို့အတွက်ပြည်နယ်ဖွံ့ဖြိုးရေးဆောင်ရွက်ဖို့ကအဓိကကြရတယ်လို့ပြည်နယ်ဝန်ကြီးဦးကျော်အေးသိန်းကပြောပါတယ်မနက်ဖြန်မှာတော့မောင်နှမမျိုးနယ်ကရင်ချောင်းစီးပွားရေးဆောင်ကိုပြည်နယ်အစိုးရကရင်းနှီးမြှုပ်နှံမဲ့ကုမ္ပဏီတွေနဲ့နားလည်မှုစာကြုံလာလက်မှတ်ရေးထိုးသွားမှာဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ